ရခိုင်ပြည်နယ်အတိုင်းပိုင်းနှစ်ခုကြားငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးအဓိကအခြေခံပြဿနာအကြောင်းအရာတွေကိုဖြေရှင်းဖို့လိုအပ်နေကြောင်းထိုင်းနိုင်ငံဘန်ကောက်မြို့မှာမနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်ဒီကပြောကြားလိုက်ပါတယ်။ဒါအပြင်နိုင်ငံသားဖြစ်ခွင့်ဆိုင်ရာကိစ္စကိုလည်းမဟာမင်းကြီးကထည့်သွင်းပြောဆိုသွားပါတယ်။အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်။ဇူလိုင်လ2ရက်နေ့ကနေ6ရက်နေ့အထိသွားခဲ့တဲ့မြန်မာနိုင်ငံခီးစင်မှာရခိုင်ပြည်နယ်ကအတိုင်းဝိုင်းနှစ်ခုကြားပဋိပက္ခအခြေအနေနဲ့ပတ်သက်လို့သူကိုယ်တိုင်တွေ့ခဲ့ရတဲ့အခြေအနေကိုဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်ဒီကသတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောသွားပါတယ
်။ The problem that needs to be solved is how to ensure that
ပြည်သူတွေကအတိုင်းဝိုင်းနှစ်ခုငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ဖို့အတွက်အာမခံပေးနိုင်တဲ့ဖြည့်ရှင်းဆောင်ရွက်ပေးရေးလိုအပ်နေတာပါ။ပြဿနာရဲ့အခြေခံအကြောင်းရင်းကိုမှန်မှန်ကန်ကန်ဖြေရှင်းပေးရမှာဖြစ်ပါတယ်။အဲ့ဒီအတွက်ကျွန်တော်တို့ထပ်ပြီးပြောချင်တာကမူဝါဒရေးရာဘိုင်းဆိုင်ရာကိစ္စရဲ့အချို့ဥပမာနိုင်ငံသားဖြစ်ခွင့်လိုမျိုးကိစ္စတွေလိုအပ်လာပါတယ်။အဲ့ဒီကမွတ်စလင်အတိုင်းဝိုင်းမှာနိုင်ငံသားကပြားမရှိကြပါဘူး။
သူရဲ့ရခိုင်ပြည်နယ်ခီးစဉ်တွင်အတိုင်းဝိုင်းနှစ်ခုကြားရှင်တွဲနေထိုင်ရေးအစီအစဉ်တချို့တွေ့ခဲ့ရတယ်လို့လည်းဖီလီပိုဂရန်ဒီကပြောပါတယ
်။ And from what I have seen from small projects that are already carried out.
လုပ်ငန်းဆိုင်ရာအကျိုးအမြတ်တွေအတွက်အတိုင်းဝိုင်းနှစ်ခုကြားပူးတွဲလှုပ်ဆောင်တဲ့ project လုပ်ငန်းအသေးလေးတွေကိုကျွန်တော်တွေ့ခဲ့ရပါတယ
်။ Filippo Grandi ဟာဒုက္ခသည်များဆိုင်ရာမဟာမင်းကြီးတာဝန်ကိုဒီနှစ်စံပိုင်းကစတင်ထမ်းဆောင်ခဲ့ပြီးတဲ့နောက်ပထမဆုံးအချိန်လာရောက်တဲ့မြန်မာနိုင်ငံခီးစဉ်အတွင်းရခိုင်ပြည်နယ်စစ်တွေမြို့ကနေရရင်အတ္တမရွှေပြောင်းခံရတဲ့မွတ်စလင်ဒုက္ခသည်စခန်းတချို့ကိုတွားရောက်ကြည့်ရှုခဲ့ပါတယ်။မွတ်စလင်ဒုက္ခသည်တွေရဲ့ကျန်းမာရေးပညာရေးအတွက်ကန့်သက်ခံထားရတဲ့အခြေအနေတွေကိုဒုက္ခသည်စခန်းတွင်ရောက်ရှိစဉ်မှာအခုလိုသတင်းထောက်တွေကိုပြောပါတယ်
။ There are many difficulties with access of education for the children after the 5th grade.
အားရတဲ့ပြည်တဲ့နောက်စခန်းထဲမှာကျောင်းမရှိတဲ့အတွက်ကလေးတွေဆက်ပြီးပညာသင်ကြားဖို့အခက်အခဲအများကြီးရှိနေပါတယ်။နောက်ပြီးကျန်းမာရေးနဲ့ပတ်သက်လို့အရေးပေါ်ဆေးရုံ၊ဆေးကမ်းပြဖို့ပြဿနာတွေရှိနေပါတယ်။လွတ်စွာသွားလာဖို့ပြဿနာရှိပါတယ်။နောက်ပြီးစကန်တွင်းကလူတွေရဲ့နေထိုင်မှုအဆင့်အခြေခံလိုအပ်ချက်တွေလည်းရှိနေပါတယ
်။ဒါ့အပြင်အခုလိုရာသီဥတုဆိုးတဲ့ကာလမှာစကန်တွင်းလူနေအိမ်တွေရဲ့အခြေအနေဟာအတော်လေးကိုဆိုးရွားနေတာတွေ့ရကြောင်းဖီလီပိုဂရန်ဒီကပြောပါတယ်။ရခိုင်ပြည်နယ်ခီးစဉ်တွင်စစ်တွေအပြင်ပဋိပက္ခတွေဖြစ်နေတဲ့မောင်းတော်ဒေသကိုသွားရောက်ပြီးဒေသခံမွတ်စလင်အတိုင်းဝိုင်းနဲ့တွေ့ဆုံခဲ့ပါတယ်။ရခိုင်ပြည်နယ်ပြဿနာကိုဖြေရှင်းဖို့လိုအပ်တဲ့အချက်တွေထဲမှာပထမဆုံးအရေးကြီးတဲ့အဆင့်ကကျန်းမာရေးပညာရေးစတဲ့အခြေခံဝန်ဆောင်မှုလုပ်ငန်းတွေနဲ့အသက်မွေးဝမ်းကြောင်းရည်တည်ရေးအတွက်လွတ်လပ်စွာသွားလာခွင့်ပြုဖို့ဖြစ်တယ်လို့ဖီလီပိုဂရန်ဒီကမြန်မာနိုင်ငံခီးစင်နဲ့ပတ်သက်လို့ဂျွန်လ6ရက်နေ့ကထုတ်ပြန်တဲ့သူ့ရဲ့ကြေညာချက်မှာပြောဆိုခဲ့ပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ပါဝင်မြမအစိုးရဖွဲ့ဝင်ဝင်ကြီးတွေနဲ့တွေ့ဆုံပြီးရခိုင်နဲ့ကချင်ပြည်နယ်ကဒုက္ခသည်စခန်းတွေမှာလူသားချင်းစာနာမှုအကူအညီတွေထောက်ပံ့ပေးရေးကိစ္စဆွေးနွေးခဲ့တယ်လို့လည်းဆိုပါရယ်။ဒါအပြင်ထိုင်းနယ်စပ်မှာရှိတဲ့ဒုက္ခသည်တွေနေရရင်းပြည်ရေးကိစ္စမှာတောင်ဆန်းစုကြည်ကကြိုဆိုကြောင်းပြောဆိုခဲ့တဲ့အတွက်သူ့အနေနဲ့ဝမ်းသာမိကြောင်းဖီလီပိုဂရန်ဒီကပြောပါရယ်။ဒါပေမဲ့လည်းဒုက္ခသည်တွေပြန်လာရေးကိစ္စမှာသူတို့ကိုယ်တိုင်ဆုံးဖြတ်ရေးနဲ့အခြေအနေတွေတည်ငြိမ်ဖို့စတဲ့အချက်တွေလိုအပ်တယ်ဆိုတာကုလသမဂ္ဂယုံကြည်ထားကြောင်းသူကဆိုပါရယ်။လက်ရှိထိုင်းနိုင်ငံခီးစင်တွင်ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာနဲ့လည်းတောက်ကြနေကတွေ့ဆုံပြီးထိုင်းမြန်မာနယ်စပ်ဒုက္ခသည်အရေးဆွေးနွေးခဲ့ပါရယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်ဒီဟာထိုင်းခီးစင်အပြီးမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုနောက်သတင်းပတ်အတွင်းဆက်လက်ထွက်ခွာမှာဖြစ်ပါရယ်ရှင်။